January 10 ရက်တောက်ကြန်နေမနဲ့တနအိမထိုးခင်မှာဖြူးမြို့အနောက်ဖက်24မိုင်ကွာပဲခူးရိုးမာတဲ့မှာပြင်းအပမာဏ 6.3 ညရှိတဲ့ငရင်ဟာမြေအောက်6မိုင်ကွာမှာဗဟိုပြုတ်ပြီးလှုပ်ခတ်ခဲ့ပါတယ်ပြင်းအား 5.3 ရှိတဲ့နောက်ဆက်တွဲငရင်3ခုဟာလည်းမိနစ်ပိုင်းအတွင်းမှာပဲဆက်ပြီးလှုပ်ခတ်ခဲ့တာပါမိုင်140ကျော်ကွာမှာရှိတဲ့ရန်ကုန်မြို့ကြီးမှာပါငရင်လှုပ်တာကိုသိရှိခဲ့ကြတာဖြစ်ပြီးရေရေဘောင်ပင်ခတ်သွားတာကိုမြင်ခဲ့ရတယ်လို့လှိုင်းမြို့နယ်တန်လန်းမှာနေထိုင်တဲ့မနှင်းလဲကြီးကအခုလိုပြောပါတယ်
အဲ့ဒီငါလေးလောက်တဲ့အချိန်ညီမညနာတက်ဖို့လုံလုံးကြီးရေရေနည်းနည်းလှုပ်လာ။ဟောဘာဖြစ်ပါလဲပေါ့စိတ်ကအဲ့မှာပါလူကလည်းနည်းနည်းလှုပ်လာ။ဟိုဒါငလင်းလားဟောပေါ့အဲ့ချိန်မှာအရှိကံတငယ်ချင်းညာငလင်းငလင်းဆိုပြီးအော်တော့မှအဲ့ဒီတငယ်ချင်းတောင်ခေါင်းမှုလို့ဆိုပြီးထားတာ။တော်တော်နည်းနည်းပြီးသွားတာ။ပထမလှုပ်တာက12နာရီ58တနာရီမထိုးခင်လောက်မှပြီးတော့တနာရီထိုးပြီးတော့9မိနစ်ကျော်လောက်မှတခါတော့တနာရီ14မိနစ်လောက်မှတခါထက်လို့ပဲ။
နောက်ဆက်တွဲငင်းလောက်ခတ်မှုတွေရှိနေတာကိုသိလာရတာမို့အဆောက်အဦတွေပြိုကျမှကြောက်ကြတဲ့အတွက်အိမ်ပြန်ထွက်ပြီးနေကြသူတွေလည်းရှိတယ်လို့ပြောပါတယ်။ညတကောင်နှုတ်ခတ်တဲ့ပြင်းအားပြင်းငင်းကြောင့်ပျက်စီးမှုနဲ့ထိခိုက်ဒဏ်ရာမှုရှိမရှိတော့ဂူကြီးမသိရသေးပါဘူး။အခုလှုပ်ခဲ့တဲ့ငင်းဟာမြန်မာနိုင်ငံအလဲကျောကစကိုင်းပြည့်ရဲ့ကျောင်းပေါ်မှာမဟုတ်ဘဲသူ့အနောက်ဖက်မှာရှိတဲ့ဘကိုးကျွန်းမှာအနောက်ဖက်ပြည့်ရဲ့ကနေလှုပ်ခဲ့တာဖြစ်ကြောင်းမြန်မာနိုင်ငံငင်းကော်မတီဒုဥက္ကဋ္ဌဒေါက်တာမျိုးစံက VOA ကိုပြောပါတယ်။အခုငင်းလှုပ်သွားတဲ့ပြည့်ရဲ့ကျောင်းမှာပဲ2019 March လတုန်းကတိုက်ကြီးမှာပြင်းအား9ကြော်တဲ့ငငယ်လောက်ခတ်ထည့်ပြီးအတော်များများပျက်စီးခဲ့တာပါ USGS မှတ်တမ်းရမြေရုလှုပ်ရှားပုံဟာအနောက်တောင်ဘက်ကငုံဝင်တယ်လို့မျိုးဖြစ်နေတာတွေ့ရတာမို့စကိုင်းပြည့်ရလို့ဘေးဒဏ်လှုပ်ရှားမှုမျိုးမဟုတ်တယ်လို့ငငယ်ဘဟုတဲ့နေရာကလည်းစကိုင်းပြည့်ရနဲ့ဓာတ်ရိုက်နွယ်မနေတဲ့အတွက်ဘကိုးရုံးမှမြင့်တက်မှုဖြစ်စဉ်ကျက်ဖြစ်နေမြန်မာနိုင်ငံငငယ်ကော်မတီကလည်းရေးပူးရသတ်မှတ်ပါတယ်ပထမငရင်လှုပ်ခတ်ခဲ့ပြီးနောက်တနိုင်ကြောကြမှာပြင်းအား6.6ပမာဏရှိတဲ့နောက်ဆက်တွဲငရင်လဲဖြူးအနောက်ဖက်မိုင်20ကျော်အကွာမှာထပ်မံလှုပ်ခတ်ခဲ့တာဖြစ်ပြီးအဲ့ဒီနားတဝိုက်မှာဖြူးဆင်နဲ့ကွန်ချောင်းတမန်တွေရှိတာမို့နောက်ဆက်တွဲငရင်ငယ်တွေရဲ့အန်ဒီကိုသတိထားဖို့လိုချောင်းလဲမြန်မာနိုင်ငံငရင်ကော်မတီရဲ့ Facebook စာမျက်နှာမှာသတိပေးထားပါတယ်